မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာလထဲကျင်းပမယ့်ရွေးကောက်ပွဲမှာမဲပေးခွင့်ရအောင်အထောက်အထားတွေထုတ်ပေးနိုင်ဖို့တာဝန်ရှိသူတွေစီစဉ်နေပေမယ့်ကပ်ရောဂါကူးစက်မှုတွေကြောင့်အခက်ကြုံနေရတဲ့အကြောင်းပြောပြပါမယ်ကျွန်မအာကနွန်ပါနိုင်ငံသားမှတ်ပုံတင်မရှိပေမယ့်ရွေးကောက်ပွဲမှာမဲဆန္ဒရှင်တွေမဲပေးခွင့်ရအောင်ထောက်ခံစာထုတ်ပေးဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောဆိုထားတဲ့အတွက်အထောက်အထားရဖို့ကြိုးစားနေသူတွေရှိနေပါတယ်ဒါပေမဲ့လည်းကိုဗစ်ကပ်ရောဂါကူးစက်မှုတွေရုတ်တရက်ပြန်တိုးလာတာကြောင့်သွားလာလှုပ်ရှားမှုတွေကန့်တက်လိုက်တာကြောင့်တက်ဆိုင်ရာအာဏာပိုင်တွေစီကထောက်ခံချက်ယူဖို့အခက်အခဲတွေနဲ့ကြုံနေကြရတာပါ။ကပ်ရောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအတင်းမှာဆိုရင်လည်းအင်ဂျင်မထွက်ဖို့အထိအမိတ်ထုတ်ထားတာကြောင့်ထောက်ခံချက်ယူဖို့မလွယ်ဘူးလို့လှိုင်မြို့နယ်ကဥဆုံးမောင်ကပြောပါရယ်
။အခုကျွန်တော်တို့ဒီရုံးနေပါရင်ဒီရက်ွက်ရုံးနေပဲကြည့်ရင်ရက်ွက်ရုံးနေဆိုရင်တို့ဒီ COVID-19 တော့အားခက်နေပါရင်ရုံးမှာဒီစားစားကနေပါရယ်အလုံးကအဆင်မပြေနိုင်ဘူး။ဒီချိန်မှာကျွန်တော်တို့အတားကြီးတော့ပြီးသူတို့ရှိရသတ်တောင်းမယ်ဆိုရင်အချင်းတော့မပြေနိုင်ဘူးကွ။လမ်းတည်းလည်းဒီရက်ကွက်မှာဒီလိုပုံစံဖြစ်နေလို့ဘယ်ရက်ကွက်ကြောင့်ပုံစံတမျိုးဖြစ်ရောလမ်းနဲ့မုံရတာတွေရောဟိုအားလေရောအပြင်မုံရတာတွေရောအဲ့လိုမျိုးပေါ့နော်။ဘယ်ခါမှတွားလာတာဘယ်မှစင်ပြေဘူး။အလုံးလုံးလည်းစင်ပြေ
။နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲမှာတော့မဲပေးခွင့်ရှိသူ18တန်းကျော်ရှိကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်။အစိုးရထိုက်တန်ကောင်းဆောင်တွေဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်သမ္မတဦးဝင်းမြင့်တို့ကတော့ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူတွေအခွင့်အရေးမဆုံးရှုံးအောင်စီစဉ်ဖို့တာဝန်ရှိသူတွေကိုညွှန်ကြားထားတာပါ။ဒါပေမဲ့လည်းရန်ကုန်တိုင်းမြောက်ကလာမြို့နယ်ကမတ်ချင်းနေဦးတို့လိုနိုင်ငံသားမှတ်ပုံတင်မရှိသူတွေအတော်တော်မဲပေးခွင့်ရရေးစိန်ခေါ်မှုတွေရှိနေပါတယ်။
ဆမပြရပါလို့ဆိုတော့ညီမအခုမှတ်ပုံနေမရှိရအကြီးကပေါ့နော်တကယ်လို့ဟိုသူများတွေကအဲ့လိုမျိုးဟိုမဲထဲတယ်ဆိုလို့ရှိရင်လည်းမဲထဲဖို့အဲ့လိုမျိုးရောက်ပဲလို့ရှိနေဆိုလို့ရှိရင်လည်းဟိုထိုက်တင်တာပေါ့နော်မန်နေဂျာရင်တော့ဒါပေမဲ့ညီမတို့ကခုမှတ်ပုံနေမရှိဘူးလေကြဒီလိုအချိန်မှာဆိုတော့အခက်ခဲရှိရပေါ့တော့ဘူးလားကွာအစားယောဂါလည်းဖြစ်နေရဆိုပို့တော့ရပေါ့နော်အားကြောင့်မလို့အခက်ခဲကြီးဖြစ်နေရပေါ့
စမ်းပြင်းနယ်လာချိုမြို့ကစမ်းကျော်စင်ဦးကလည်းနိုင်ငံသားမှတ်ပုံတင်မရှိတဲ့အတွက်ရွေးကောက်ပွဲမှာမဲပေးဖို့အတွက်တမကကက်ယောဂါကာလမှာလည်းအခက်ခဲကြုံနေရတယ်လို့ပြောပါတယ
်ဒီလိုမျိုးအပြောင်းလဲကာလမှာလည်းပို့ရေးခက်ခဲတွေ့ရဥမာတော့ပြလာပြကြုံလာတယ်ပုံမှန်ထက်ကိုပို့ပြီးတော့အချက်လက်တွေကပို့ပြီးတောင်းတော့ဥမာမြို့အဝင်ထွက်တော့မင်းချင်းတယ်မြို့ထင်းမှာတော့ပုံမှန်နဲ့တွာလာလို့ရပါတယ်ဒီမြို့တွင်ကလူမဟုတ်ရင်တော့မြို့ထဲဝင်ဖို့ဆိုရင်ဥမာတောက်ခင်စာပါလာရမှာပေါ့မမျိုးလေ
းရွေးကောက်ပွဲကော်မရှင်ထုတ်ပြန်ထားတဲ့မဲချင်းမှာပါသူတွေအနေနဲ့နိုင်ငံသားမှတ်ပုံတင်မရှိပေမဲ့ရင်မောင်းနိုင်စင်ကဝန်ထမ်းကစားတဲ့အထောက်အထားတွေပြန်နိုင်ရင်မဲပေးခွင့်ပေးမှာဖြစ်ကြောင်းလည်းရွေးကောက်ပွဲတာဝန်ရှိသူတွေကပြောပါတယ်မဲဆင်းမှာပါပေမဲ့မှတ်ပုံတင်မရှိတဲ့သူခမ်းမန်းချေ၄သိန်းလောက်ရှိတဲ့စမ်းပြည်နယ်မြောက်ပိုင်းမှာတော့မဲပေးခွင့်မဆုံးရှုံးအောင်စီစဉ်နေတယ်လို့ရေကောက်ပွဲကော်မရှင်အတွင်းရင်မှုဦးနှစ်ဆန်ဦးကပြောပါတယ်
။ဟိုကျွန်တော်ကမဲပေးဖို့သူဆောင်ရွက်ထားသူပြည်တော်မျိုးကောက်ပွဲကော်မရှင်ကလည်းကျွန်တော်တို့ဟိုမဲဆန္ဒရှင်တက်တိကန်လက်မှတ်တွေအဲ့လိုမျိုးထုတ်ပြီးမဲ့အစီအစဉ်လေးတော့ရှိပါတယ်ပြီးတော့ညှာတာလာပါတယ်ဟုတ်ကဲ့
ကျွန်တော်တို့ဟိုဒီမန္တာတော့ကျွန်တော်တို့ဒီမဲဆန္ဒရှင်တက်တိကန်ကက်မှာတက်ဆိုင်ရရက်ွက်ကြီးရအုပ်စုကော်မရှင်အဖွဲ့ခွဲစီးတစိတ်တုံးပါပါမယ်ခင်ဗျာဆက်မ။နောက်မဲစင်းဟိုမဲစနာရှင်ရဲ့အမည်နဲ့မဲစင်းအမှတ်ရှင်ပါပါမယ်။ပြီးရင်တက်ဆိုင်ရရက်ကြီးကော်ွယ်အတွင်းရင်းမှုတယောက်ဖြစ်ဖြစ်အကောင်ကော်မရှင်အဖွဲ့ဝင်တယောက်ဖြစ်လက်မှတ်ထိုးပြီးတော့ထုတ်ပြီးမဲ့စနေမျိုးတော့ဟိုရာသာတာပါလေ။ဒါမဲ့ဟိုအပေါ်ကကျွန်တော်တို့ကမှဆောင်ရွက်မဲ့အစီအစဉ်မဟုတ်ပါဆက်မ
။ဒါပေမဲ့လည်းကက်ယောဂါကြောင့်တွာလာလှုပ်ရှားမှုတွေကန့်တတ်ထားပြီးဝန်ထမ်းအရေတော့ကိုလည်းအလှည့်ကျစနစ်နဲ့ပြောင်းလဲထားတာကြောင့်ရောလောင်ငန်းတွေမှာကန့်တတ်တွေလည်းရှိနေပါသေးတယ်။ပြင်းနေဟတော်ကိုစလဲနေရအတွက်ချမ်းပြင်းနဲ့အရှိပိုင်းလင်ခေမျိုးနဲ့မဲဆန္ဒနဲ့အမှတ်တက်ကနေဝင်ပြိုင်မဲ့ချမ်းတိုင်းသားများဒီမိုကရက်တစ်ပါတီ SNDP ကိုစလဲလောင်းဦးဆိုင်အောင်မြင့်ခိုင်ကတော့မဲပေးခွင့်အထောက်အထားရဖို့စံကောမှုရှိနေတယ်လို့ပြောပါတယ
်အကန့်တက်ရှိသွားတယ်ကြဟိုစိတ်သွားလိုက်ကိုပါလို့လို့မရဘူးပေါ့နော်ကျွန်တော်ခုနလိုမျိုးပေါ့ဟိုထောက်ခံချက်တွေတွားလို့တာတွေပါတွေကစနေနေတော့ဘယ်လိုခေါ်လို့ဆိုအဖြစ်ခဲဖြစ်သွားတယ်ဟုတ်ပေါ့သူလုံနိုင်တဲ့အတိုင်းတားရဲ့ဟိုရာဂိုင်လို့တော်တော်နေနေတော့ညော့ကြသွားတာပေါ့နော်ကျွန်တော်အဲ့လိုပြောတာပါ
ရေကောက်ပွဲမှာတော့တတိပုဂ္ဂလနဲ့နိုင်ငံရေးပါတီပေါင်း90ကျော်ကကိုစလဲလောင်း9000နီးပါးဝင်ရောက်ရှင်ပြိုင်ကြမှာပါ။ပြည်ထောင်စုရေကောက်ပွဲကော်မရှင်ကတော့ကက်ယောဂါနဲ့ကြုံနေရပေမဲ့ရေကောက်ပွဲတွေကိုနိုဝင်ဘာလ10ရက်နေ့မှာစီစဉ်ထားတဲ့အတိုင်းကျင်းပသွားမှာဖြစ်ကြောင်းသတင်းထုတ်ပြန်ထားပြီးလောင်ချော်ရဲနဲ့ကက်ယောဂါအခြေအနေအရဆိုင်းငံ့ရမယ်မဲဆန္ဒနယ်မြေတွေရှိမယ်ဆိုရင်တော့လမ်းမဲအောင်တိုဘာလမှာကျင်းပသွားမယ်လို့လည်းပြောဆိုထားပါရဲ့ရှင်။ကျွန်မအာကနွန်သတင်းပေးပို့ထားတာဖြစ်ပါတယ်။